တော်ရရှိမှာခင်ဗျာဒိုင်နမစီကိုခေါ်ဆောင်သွားခြင်းခံရပြီးဒိုင်နမသားတွေရဲ့လက်အောက်မှာနှိမ့်ချခံရလိုက်ချင်းမြောက်ခံရလိုက်အသက်ဘေးနဲ့တွေ့လိုက်အသက်ဘေးကနေချမ်းသာရရလိုက်နဲ့ဘာဘီလုံအင်ပါယာကြီးရဲ့မင်းဆက်ဆက်လက်အောက်မှာအသက်16နှစ်အရွယ်ကနေအသက်အရွယ်ကြီးရင်တဲ့အထိရှိနေခဲ့သူဒန်ယီလာဟာရှင်ဘီယင်တွေရဲ့အိမ်မက်အနေအတိတ်ပဲကိုဖွင့်ဆိုဖော်ပြပေးရကနေပြီးတော့ကိုယ ဒံယီလနာဂတိချံအခန်းကြီး၈အခန်းငယ်၁ကနေအခန်းငယ်၁၂အထိကိုဒီကနေ့သင်သိရသောတမန်ကျမ်းအစီအစဉ်မှာလေ့လာမှာဖြစ်ပါတယ်။သူ့ရဲ့အိမ်မက်ထဲမှာဂျိုးနှချောင်းရှိတဲ့တိုးဂျိုးတစ်ချောင်းရှိတဲ့စိတ်အဲ့ဒီစိတ်ကဂျိုးနှချောင်းနဲ့တိုးကိုခွေတယ်ဆိုတဲ့အချင်းအရာတွေဟာကဘာပေါ်မှာဖြစ်ပျက်ခဲ့တာတွေနဲ့သက်ဆိုင်ဆက်နွယ်မှုရှိသလားဆိုတဲ့အကြောင်းဒံယီလနာဂတိချံအခန်းကြီး၈အခန်းငယ်၁ကနေအခန်းငယ်၁၂အထိကိုဒေါက်တာထွန်းမြတ်အေးကအခုလိုလေ့လာတင်ပြထားပါတယ်
။သင်သိရသောတမန်ကျမ်းရဲ့တော်တရှင်မိတ်ဆွေအပေါင်းတို့လောကလူသမိုင်းရဲ့ခေအလုံးစုံတို့မှာနောက်ဆုံးကပ်ကာလမရောက်မီအလွန်ဆိုးသွမ်းတဲ့လူအဖွဲ့အစည်းကြီးဟာရုပ်လောကတိုးတက်မှုတွေတနည်းအားဖြင့်သိပ္ပံအတတ်ပညာတွေအကြီးအကျယ်တိုးတက်ထွန်းကားလာခဲ့လိမ့်မယ်။အဲ့ဒီအတတ်ပညာတွေခေါင်းထောင်ပြီးတော့လာတာနဲ့အမျှအဖဖရာသခင်ကိုတော့ဆန့်ကျင်ထောင်ထားခြားနာရင်းဒီခေကြီးဟာပေါ်ထွန်းလာရမှာဖြစ်တယ်။ဒါပေမဲ့အဲ့ဒီအချိန်ကာလဟာတိုးတောင်းလိမ့်မယ်။ကျန်စကားအရဆိုရင်၃နှစ်ခွဲလောက်သာဖြစ်နိုင်ကြီးရှိတယ်ဆိုတဲ့အချက်တွေးကိုဒံယီလအနာဂတိအဖြစ်ကျွန်တော်တို့ရှင်းလင်းဖော်ပြခဲ့ပြီးဖြစ်ပါတယ်။အဲ့ဒီခေတ်ရဲ့နောက်မှာမှတရားစီရင်ခြင်းအဲ့ဒီနောက်ဆုံးလူသမိုင်းနဲ့လူသမိုင်းကိုဥဆောင်တဲ့စာရမဏတ်ကိုရှင်းရှင်းအဖဖျားသခင်ဟာဖြစ်စည်းပြီးတော့ကောင်းကင်အောက်၌နိုင်ငံနှင့်တကွအာနာဆက်ဘုံတကူရှိသမျှကိုအမြင့်ဆုံးသောဖျားဤဖန်ရှင်သောအမျိုးသားတို့သည်ရကြလိမ့်မည်ဆိုတဲ့အချက်တွေးကိုကျွန်တော်တို့ဟာပြီးခဲ့တဲ့အခန်းကြီး9ရဲ့အနှစ်ချုပ်တွေအဖြစ်တင်ပြဖော်ပြခဲ့ပြီးပါပြီ။ဟုတ်ပါတယ်မိတ်ဆွေအပေါင်းတို့။အတိတ်သမိုင်းဟောင်းနဲ့ပြန်ကြည့်ရင်မလွဲခဲ့တဲ့ဒံယီလအနာဂတ်ကြီးနဲ့ပတ်သက်ပြီးတော့အံ့ဩလို့မကုံအောင်ရှိရစေမှာပဲ။ဒီကနေ့အဖို့ကျွန်တော်တို့ဆက်ကြရမှာကတော့နောက်ထပ်မျက်လုံးပြူးမျက်ဆံပြူးဖြစ်ရလောက်အောင်ပြည့်စုံခဲ့ပါသောကမ္ဘာသမိုင်းအနာဂတ်တွေကိုဆက်လက်ဖော်ပြသွားအောင်မှာဖြစ်ပါတယ်။အရာဟာဒံယီလအနာဂတိကျမ်းအခန်းကြီး၈ရဲ့အနှစ်ချုပ်ပါပဲအခန်းကြီး9ထဲကဖြစ်စဉ်ရဲ့နောက်ထပ်နှစ်နှစ်အကြာမှာဒီအခန်းကြီး၈ရဲ့ဖြစ်စဉ်တွေဟာအစပြုလာပါတယ်မှန်ကန်လွန်းသောသစ္စာတရားများနဲ့ပြည့်ဝနေတဲ့ဒီကျမ်းကိုတမန်ကျမ်းစာဆန့်ကျင်ရေးသမားတွေဟာဘယ်လို့မှမတိုက်ခိုက်နိုင်အောင်ရှိတယ်ဆိုတာကိုအခြေခံဖြစ်ရများအဖြစ်မှတ်သားရင်းနဲ့ဒီကျမ်းသင်ခန်းစာတွေကိုအခုစတင်ကြပါအောင်စို့ဒံယီလအနာဂတိကျမ်းအခန်းကြီး၈အငယ်တက်မှာလေဘီလရှာဇာမင်းကြီးနန်းဆန်သုံးနှစ်တွင်ငါဒံယီလသည်ယခင်ပြရိတ်တော်ကိုမြင်ပြီးသည်နောက်တဖန်ပြရိတ်ယူပါယုံကိုမြင်ရသောအကြောင်းအရာဟုမူကားအီလံပြည်ရှုရှံမြို့တော်၌ဥလဲမျက်နှာမှငါရှိစဉ်ယူပါယုံထင်ရှား၍ငါမျှောကြည့်သောရှီလျားသောဂျူနှစ်ချောင်းရှိသောသူတော်ကောင်သည်မြစ်တစ်ဖက်၌ရပ်နေ၏ထိုဂျူနှစ်ချောင်းသည်မကြီးတစ်ချောင်းသာ၍ရှိ၏ပါ၍ရှိသောဂျူသည်နောက်ပေါက်တည်းထိုသောသည်အနောက်တောင်မြောက်သုံးမျက်နှာသို့တိုးခွေသောကြောင့်အဘေတရိษံမြမခံနိုင်အဘေသူမြသူ့လက်မှမကယ်မလွတ်နိုင်သည်ဖြစ်၍မိမိအလိုရှိသည့်အတိုင်းပြုသည်ဖြင့်ကြီးမားခြင်းသို့ရောက်လေ၏ယခင်ပြရိတ်တော်ကိုမြင်ရပြီးနောက်ဆိုတဲ့အချက်ဟာအထက်အခန်းကြီး9မှာမြင်မိခဲ့ရတဲ့ပြရိတ်တော်ကိုဆိုလိုခြင်းဖြစ်ရပါလိမ့်မယ်အဲ့ဒီနောက်အခုဘီလရှာဇာရဲ့နန်းဆန်သုံးနှစ်အချိန်မှာထပ်ပြီးတော့ဗျာဒိတ်တော်ဒီကိုခံယူရရှိတယ်ဆိုတဲ့အတိတ်ပဲဖြစ်ပါတယ်။အီလံပြည်ရှုရှံမြို့တော်၌ဥလဲမျက်နှာမှာတဲ့ရှုရှံဆရာဟာဧဒရာဝတ္ထုအရာမေဒီနဲ့ပေရတိနန်းတော်တည်ရှိရာမြို့တော်ကြီးပဲဆရာကကျွန်တော်တို့ပြန်ပြီးတွေ့နိုင်ပါတယ်။ဒီတော့ဘာပုလုံမကြဆုံးသေးဘဲနဲ့အဲ့ဒီမေဒီနဲ့ပေရတိတို့ရဲ့နန်းတီယာအရာမှာသွားပြီးတော့ဒံယီလတယောက်ဗျာဒိတ်တော်ကြီးမြင်မဲ့ရတာပဲဆရာကရှင်းရှင်းကြီးသဘောပေါက်နိုင်ပါ रे အဲ့ဒီမှာပဲမေတိပေရတိတို့ရဲ့နန္တိယအရက်ကိုဘာဘူးလုံမူမတ်ကြီးဖြစ်တဲ့ဒံယီလဘာကြောင့်ရောက်သွားရသလဲဒါဖြစ်မှဖြစ်နိုင်ပါမလားဆိုပြီးတော့မေးစရာပေါ်လာပါ रे အဖြေကတော့သိပြီးတော့ရှင်းပါ रे အဲ့ဒီအချိန်မှာခေါင်းမထောင်သေးတဲ့မေတိပေရတိတို့နဲ့တိုက်ရိုက်သက်ဆိုင်သောဗျာဒိတ်တော်ကိုဖော်ပြခြင်းနဲ့အတွေ့ကြောင်းအဲ့ဒီဘာဘူးလုံရဲ့လက်အောက်မှာပဲရှိအောင်မဲ့အဲ့ဒီအရက်ဒီသမှာဒံယီလရောက်ရှိသွားတဲ့အခိုက်ဒီဗျာဒိတ်တော်ကိုဖျားသခင်ပေးသနာလိုက်ခြင်းပဲမိ쇠တော်တတ်ရှင်အပေါင်းတို့ခမညာ ပထမအကြိမ်အိမက်မက်တုံးကဆိုရင်ဒန်ယီလဟာအိမက်မြင်မက်တန်နဲ့အရေးကြီးမှန်းသိတယ်။အရေးကြီးမှန်းသိတဲ့အတွက်လေအထူးအာယုံပြုခဲ့တယ်ဆိုတာကိုဖော်ပြပေးခဲ့ပါတယ်။အခုဒုတိယအကြိမ်ကြပြန်တော့လေဗျာဒိတ်တော်ပေါ်ထွန်းလာတာနဲ့အလေးနဲ့ပြုတယ်ဆိုတာကိုသိတာပေါ်လွင်စေပါတယ်။ဟုတ်ပါတယ်။မှတ်မှတ်သားသားရှိတယ်ဆိုတာကိုအချိန်ကာလနဲ့ဖော်ပြလိုက်ပါတယ်။ပြီးတော့မျော်၍ကြည်ခြင်းဖြစ်တယ်မြင်ရတဲ့ဗျာဒိတ်မြင်ကွင်းကိုလေအသေးစိတ်ဂန်ကြီးလက်တယောက်ရှုမှတ်ခဲ့တယ်ဆိုတာတွေ့ကိုကျမ်းဟာဖော်ပြလျက်ရှိနေပါ रे ယခင်ဗျာဒိတ်တော်ကိုမြင်ပြီးဒီနောက်တဖန်ဗျာဒိတ်ယူပါယုံကိုမြင်ရသောအကြောင်းအရာဟုမူကားအေလံပြီးရှုရှံမြို့တော်၌ဥလဲမြင်နာမှငါရှိစဉ်ယူပါယုံထင်ရှား၍ငါမျှော်ကြည့်တော်တဲ့မရှင်းဘူးလားမိတ်ဆွေအပေါင်းတို့သူရဲ့အိမ်မက်အရာဆိုရင်ရှေလျားသောဂျိုးနှချောင်းနဲ့သိုးတကောင်ကိုသူမြင်ရခြင်းဖြစ်ပါလေ။ဒီသိုးဟာမြစ်တစ်ဖက်ကမှရက်နေပါလေတဲ့။အဲ့ဒီသိုးရဲ့ဂျိုးနှချောင်းတို့မှတစ်ချောင်းကပူပြီးရှိတယ်။တစ်ချောင်းကတူတယ်မညီကြပါဘူးတဲ့။ထူးခြားနေတာကတော့ရှေလျားတဲ့ဂျိုးဟာနောက်မှပေါက်ပြီးတော့ပထမဂျိုးတဲ့သာ၍ရှေသွားခြင်းဖြစ်တယ်ဆိုတာကိုမြင်ရခြင်းပဲဖြစ်ပါလေ။နောက်ပြီးတော့ဒီသိုးကြီးဟာအဲ့ဒီဂျိုးတွေနဲ့အနောက်တောင်မြောက်အရက်သုံးမျက်နှာကိုတူဖွေတယ်ဆိုတာတွေ့ရပါတယ်ခွေတယ်ဆိုတာတွေ့ရပါတယ်ဒီထက်မှအရှိမပါဝင်တာကိုသတိပြုမိစေပါတယ်အဲ့ဒီအနောက်ရေတောင်ရေမြောက်ရေသုံးမျက်နှာမှာဆိုရင်သူခွေတာနဲ့ပဲတခြားတရိတ်ဆန်တွေဟာတကောင်းမှမခံနိုင်ကြဘူးဆိုပါလားသူ့လက်ကဘယ်သူမှမလွတ်ဘူးတဲ့အဲ့ဒီလိုသူ့စိတ်ရှိတိုင်းခွေပြီးတဲ့နောက်မှာသူဟာတဖြည်းဖြည်းကြီးမားလာတယ်လို့ဆိုလိုက်ပါတယ်ဂိုင်းအဲ့ဒါဟာသမိုင်းအရာသူ့ဗျာဒိတ်သူ့ဗျာဒိတ်ပြုတ်ပြီးတော့မကြခင်မှာပဲပူပူနွေနွေပြည့်စုံလာရတဲ့ဗျာဒိတ်ပဲမေဒီနဲ့ပေရတိတဲ့အဲ့ဒါဟာဂျိုးနှချောင်းပေါ့ပထမဟာမေဒီဟာပို့ပြီးတော့ကြီးထွားတယ်နှောင်းကာလမှာမေဒီဆိုတာကိုတောင်မေ့ပြီးတော့ပေရတိသို့မဟုတ်ပါရှားကိုသာသမိုင်းဟာသိပါတော့တယ်ဒီတော့ဂျိုးနှချောင်းကိစ္စနဲ့တင်ဒီအဖြစ်ဟာရှင်းနေပြီမဟုတ်ဘူးလားမတူညီသောဂျိုးနှချောင်းဖြစ်တယ်ပထမဂျိုးဟာမေဒီမင်းဆက်သိကြကြမခံဘူးပေရတိမင်းဆက်ဆက်ပြီးတက်လာတယ်ပါရှားအာနာဖြစ်တဲ့ဂျိုရှီကြီးဟာသာအဓိကအဲ့ဒီဂျိုရှီကြီးနဲ့ဒီသိုးကြီးဟာအရှိအရက်ကလွဲလို့အရက်သုံးမျက်နှာစလုံးကိုရှောက်ပြီးတော့ဖွေရန်တိုက်ခိုက်ခဲ့တယ်အလိုအလျောက်ကြီးထွားလာခဲ့တယ်တဲ့သူ့စိတ်ဆန္ဒရှိသည့်အတိုင်းသူ့စိတ်ဆန္ဒရှိသည့်အတိုင်းကြီးထွားတိုးတက်လာခဲ့တယ်ဆိုတာကိုဖော်ပြလိုက်ပါတယ်မိတ်ဆွေအပေါင်းတို့ဟုတ်ပါတယ်အဲ့ဒီပါရှားအာနာရှင်ကြီးဟာအရှိပဲဘယ်နိုင်ငံကိုမှအတင်းဝင်ပြီးတော့မတိုက်ခဲ့ပါဘူးသူနဲ့ဆွေမကင်းမျိုးမကင်းအရှိတ်ပဲနေမြည်တွေ့ကိုကြံ့ညံတန်းတန်းသူမလုပ်ခဲ့ပါဘူး။ဒါပေမဲ့အနောက်ဖက်ရေတောင်ဘက်ရေမြောက်ဖက်တို့ရေကိုတော့အတင်းအကျပ်တိုက်ခိုက်သိမ့်ပိုက်ခဲ့တယ်ဆိုတာကိုသမိုင်းဆရာကြီးဘယ်သူမှမငြင်းနိုင်ပါဘူး။သူ့ရဲ့မြောက်ဖက်ဥရောပအတွင်းရုရှားနေမြည်တွေအထိသူဟာထုဖောက်ခဲ့တယ်။မြေထဲပင်လေမျက်မှောက်ခေတူရကီနဲ့စလဖ်ဒေသတွေကိုသိမ့်ပိုက်ခဲ့တယ်။အနောက်ဖက်ဘာဘူးလုံစီးရီးယားအီဂျစ်အကုန်လုံးကိုကျွံပြုတ်ခဲ့တယ်။သူတောင်ပဲအာရေဗျအရရတုကိုစိုးမိုးခဲ့တယ်ဆိုတာဟာအထင်ရှားပဲဖြစ်ပါလေ။ကဲဒီဗျာဒိတ်တော်တွေဟာအနီးကပ်အချိန်တူအတွင်းမှာကိုအဲ့ဒီလိုအံ့ဩဖွယ်ပြည့်စုံတာကိုအသာထား။တိရက်ထူးဆန်းနေတာကတော့နောက်ထပ်နှစ်200လောက်အချိန်ကြာမှပြည့်စုံမဲ့အနာဂတိတွေကိုကြိုတင်ပြီးတော့အတိအကျမြင်တွေ့ရခြင်းဖြစ်ပါလေ။ဒံယေလအနာဂတိကျမ်းအခန်းကြီး၈အငယ်9မှ9ထိုအမှုကိုငါဆင်ခြင်လျက်နေသောအခါမျက်စိနှလုံးကြား၌ထူးဆန်းသောဂျိုးတစ်ချောင်းရှိသောစိတ်တကောင်းသည်အနောက်မျက်နှာကလာ၍မြေကိုမနှင်းပဲမြေကြီးတစ်ပြင်လုံးကိုကြော်လေ၏ဂျိုးနှစ်ချောင်းနှင့်မြေတစ်ဖက်၌ထင်ရှားသောသိုးရှိရာသို့ပြင်းစွာသောအဟုန်နှင့်ပြေး၍အနားသို့ရောက်သောအခါပြင်းစွာအမျက်ထွက်သဖြင့်သိုးကိုခတ်၍သိုးဂျိုးနှစ်ချောင်းကိုချိုးဖဲ့၏သိုးသည်ခံနိုင်သောတကိုးမရှိသည့်ဖြစ်၍စိတ်သည်သူ့ကိုမြေ၌လှဲ၍နင်းလေ၏သူ့လက်မှအဘဲသူမျှသူကိုမကဲမလွတ်နိုင်ကြည်စမ်းပါမိတ်ဆွေအဲ့ဒီသိုးဖြစ်တဲ့ပါရှားနိုင်ငံကိုနိုင်မဲ့စိတ်ကြီးပေါ်လာပြီရှင်းနေတာပါပဲနော်အလက်ဇန်ဒားသဂရိတ်ဦးဆောင်တဲ့ဂရိတ်ကိုတဲ့တဲ့ကြီးဖော်ပြပေးလိုက်တာပါအဲ့ဒီဒန်ယေလအချိန်မှာဂရိတ်မျိုးပြတို့ဟာအဲ့ဒီလောက်ဩဇာကြီးမားဖို့နေနေသာသာမျိုးပြတွေအချင်းချင်းတောင်မတဲ့ကြလို့ကိုယ့်ပြဿနာတွေနဲ့ကိုယ်လုံးလေလိုက်နေရပါတယ်ဘာရင်ကျေးမှုဘာစီပွားရေးဘာစီရေးအရာရာမှမှခေါင်းထောင်နိုင်သေးတာမဟုတ်သေးပါဘူးကပအာနာကိုစိုးမိုးဖို့အိမ်မက်တောင်မက်နိုင်တဲ့အဆင့်မဟုတ်သေးပါဘူးဒါပေမဲ့ဒံယေလအနာဂတိအတိုင်းအိမ်မက်တောင်မမက်နိုင်ခဲ့တဲ့အဲ့ဒါတွေအကုန်လုံးတန်းစီပြီးဖြစ်ပေါ်ခဲ့တယ်ဆိုတာကိုတွေ့ရပါပြီမျက်စိနှလုံးကြား၌ထူးဆန်းသောဂျိုးတစ်ချောင်းနဲ့စိတ်ဖြစ်တယ်လို့ဆိုနေပါလားအဲ့ဒီဂျိုးဆိုတာဟာဖြင့်အ ဲ့ဒီ empire သစ်ကြီးကိုတကူတော်ထူထောင်သွားမဲ့ Alexander the Great ကိုယ်တိုင်ကလွဲလို့တခြားဘသူကိုမှဆိုလိုခြင်းမဟုတ်ပါဘူးအခုဖော်ပြထားတာကအနောက်ဘက်ကလာမြည်တဲ့မရှင်းဘူးလားပြီးတော့မြေကိုမနှင်းမဲမြေကြီးတစ်ပြင်လုံးကိုကျော်လေ၏ဒီလိုဖော်ပြလိုက်တော့တချို့တချို့အတွေးခေါင်တဲ့လူတွေလူပြောင်လူနောက်တွေကမင်းမြေကြီးကိုမနှင်းအောင်အဲ့ဒီခစ်ကဟယ်လီကော့ပတာပေါ်နေပြီလားကွာဆိုပြီးတော့နောက်တာကိုကျွန်တော်ကြားရပါတယ်တနည်းအားဖြင့်တော့ Alexander the Great ကပဲ helicopter စီးပြီးတော့ကပိုင်းကြီးကိုလိုက်ပြီးစစ်တိုက်တဲ့သဘောပေါ့။ဒါကြောင့်မြေမင်းတာလာလို့သူတို့ကပြောင်နှောက်ပြီးတော့မေးကြဆန်းရတာရှိပါတယ်။ဟာသနှိုးเสียရာရှိပါတယ်။အမှန်ကတော့အလွန်လျင်မြန်စွာနဲ့ဘယ်မြေကိုမှကြာကြာမနှင်းမဲအတင်းကြော်ဖြတ်တိုက်ခိုက်လာတာကိုဆိုလိုခြင်းသာဖြစ်ပါတယ်။ဟုတ်ပါတယ်။ Alexander the Great ဟာဒီကနေ့အိန္ဒိယနိုင်ငံတဲအထိဝင်ရောက်တိုက်ခိုက်ခဲ့တယ်ဆိုတာကိုသာစဉ်းစားကြည့်ပါတော့လို့ကျွန်တော်တင်ပြလိုပါတယ်။မိတ်ဆွေအပေါင်းတို့အဲ့ဒီလိုအိန္ဒိယနိုင်ငံရဲ့တဝက်လောက်ကိုပါဝင်ပြီးတော့သိမ်းနိုင်တယ်ဆိုကြတဲ့ကအဲ့ဒီလောက်အထိရှေးကြတဲ့အချိန်ကာလမှာမြေကြီးကိုမနှင်းပဲမြေကြီးကိုကြော်တယ်ဆိုတာဟာစာပေအထုံးအဖွဲ့အနေနဲ့အလွန်တရာခိုင်လုံနေစီပြီလို့ကျွန်တော်တင်ပြခြင်းပါတယ်ဂျိုးနှစ်ချောင်းနှင့်မြစ်တစ်ဖက်၌ထင်ရှားသောသိုးရှိရာသို့ပြင်းစွာပြေး၍အနားသို့ရောက်သောအခါပြင်းစွာအမြစ်ထွက်သဖြင့်သိုးကိုခတ်၍သိုးဂျိုးနှစ်ချောင်းကိုချိုးဖဲ့၏တဲ့ဟုတ်ပါတယ်ပါရှားတွေဟာသမိုင်းအရာအဲ့ဒီ Greek ကိုစောစောစီစီဥချိုးမယ်ဆိုပြီးတော့နှိမ်ထားမယ်ဆိုပြီးတော့ရေချောင်းချီတိုက်ပွဲကြီးနဲ့တွားရောက်တိုက်ခိုက်ခဲ့ပါတယ်စစ်သည်အင်အား3သိန်းပါဝင်တယ်လို့သိရပါတယ်မြေရဲပင်လေကြီးကိုကြော်ဖြတ်ပြီးတော့တွားရောက်တိုက်ခိုက်ခဲ့တယ် Greek တွေလည်းအများကြီးသိခဲ့တာတော့မှန်တယ်ဒါပေမဲ့ပါရှားတွေဟာပို့ပြီးတော့အထိနာစွာနဲ့အရှုံးကြီးရှုံးခဲ့ရတယ်ဆိုတာတွေ့ကိုတံမိုပိုင်လေးတိုက်ပွဲမှတ်တမ်းများအဖြစ်ကျွန်တော်အချိန်ချင်းတင်ပြခဲ့ပြီးလည်းဖြစ်ပါတယ်အဲ့ဒီကလေးက Greek ဟာဘလောက်အထိဒီပါရှားကိုမုံနေမယ်ဆိုတာကိုပြဆနိုင်ပါ रे တိုးဂျူကနှစ်ချောင်းရှိတာနှစ်ချောင်းစလုံးကျူသွားတယ်တဲ့ဟုတ်ပါ रे အဲ့ဒီရေချောင်းတိုက်ပွဲကလေးကတစ်ချောင်းကျူသွားခဲ့ပြီပါပြီဒါပေမဲ့နောက်မှပေါက်လာတဲ့ပါရှား Empire ဂျူဟာရှေ့ကလည်းရှေ့တဲ့အတွက်ကြောင့်အင်အားကလည်းကောင်းတဲ့အတွက်ကြောင့်မာနကလည်းကြီးတဲ့အတွက်ကြောင့်ပထမပိုင်းအိန္ဒိယမပြတ်လှဘူးဟန်ဆောင်နေနိုင်သေးတယ်ဒါပေမဲ့နောက်တချီဟိုကအလက်ဇန်ဒါတို့ Greek မြင့်တက်ကြီးတွေနဲ့ခြီးပြီးတိုက်လိုက်တော့မှပဲအဲ့ဒီကြံတဲ့တချောင်းဟာလည်းပြုတ်သွားခဲ့ရမှအဖေချာဖြစ်ပါလေသူ့လက်မှဘသူမှသိုးကိုမကယ်လွတ်နိုင်တဲ့ဒီအပိုင်းကတော့လေးနဲ့တဲ့ဗျာဒိတ်တော်တွေကိုခပ်ပော့ပော့ပါပါဖြစ်သွားစေတယ်လို့ကျွန်တော်ခံယူပါတယ်ပါရှားရဲ့ခင်မှပါရှားဘိုလ်လုံနေရာကနေပါရှားကိုယ်တိုင်ကြဆုံးပြီဆိုမှဘသူကဝင်ပြီးတော့ကယ်နိုင်တော့မှတုံးကဲဒီအပိုင်းကိုဒီလောက်နဲ့ပဲကျွန်တော်တစ်ခဏဖြတ်ပါမယ်။လာမယ့်ကြံအပိုက်တွေမှာဒီအဖြေတွေကိုဆက်ပြီးကြားနာရဖို့ရှိသေးတဲ့အတွက်တနေရာထဲမှာပဲအကျေတွင်ရှင်းဖို့မလိုတဲ့အတွက်ပဲဖြစ်ပါတယ်။ဒံယေလအနာဂတိကြံအခန်းကြီး၈အငယ်၈မှ၁၀တို့ဖြစ်၍ထိုစိတ်သည်အလွန်ကြီးမားခြင်းသို့ရောက်လေ၏။ခွန်အားကြီးသောအခါဂျိုကြီးကျူပဲ၏။ထိုဂျိုအရာ၌ထူးဆန်းသောဂျိုလေးချောင်းပေါက်၍မိုးကောင်းကင်လေးမျက်နှာသို့မျက်နှာပြုကြ၏။ထိုဂျိုလေးချောင်းတွင်တချောင်းတဲကအခြားသောဂျူတက်တချောင်းပေါက်ပြန်၍တောင်မျက်နှာသို့၎င်းအရှိမျက်နှာသို့၎င်းသာယာသောပြည်သို့၎င်းမျက်နှာပြုတ်၍အလွန်ကြီးမားခြင်းသို့ရောက်လေ၏။ကောင်းကင်ဘိုးကြီးတိုင်အောင်ကြီးမား၍ထိုဘိုးကြီးအချို့တို့နှင့်ကျဲအချို့တို့ကိုမြေသို့ချ၍နင်းလေ၏။ဘဝတန်တရားလောကတန်တရားဆိုရာဟာဘလောက်များတရားကြားเสียရှိသလဲဆိုတာကိုသတိရကြပါ။အထက်ကအငယ်လေးမှဆိုရင်သိုးကြီးအကြောင်းကိုအခုလိုဆိုခဲ့ပါသေးတယ်။ထိုသူသည်အနောက်တောင်မြောက်သုံးမျက်နှာသို့တိုးခွေသောကြောင့်အဘယ်တရိတ်ဆံမြမခံနိုင်အဘယ်သူမြတ်သူ့လက်မှမကယ်မလွတ်နိုင်သည်ဖြစ်၍မိမိအလိုရှိသည့်အတိုင်းပြုသည်ဖြင့်ကြီးမားခြင်းသို့ရောက်လေ၏တဲ့ဟောအခုကျတော့အငယ်လေးတုန်းကကြီးမားခြင်းသို့ရောက်ခဲ့တဲ့သူကြီးနော်ဂျိုဂျိုးနှရွက်ပဲ့ဖြစ်အောင်လုပ်မဲ့စိတ်တကောင်ကြောင့်ညီမလဲသွားပြီကဲမဲ့သူလည်းမရှိပြီပြီးတဲ့နောက်မှာတော့အဲ့ဒီစိတ်ကြီးဟာသူကြီးလိုကြီးမားရမယ်အလှဲ့တက်လှဲ့ကိုပြောင်းသွားပြန်ပြီ။သင်ငုံမြင့်တုံမျက်မြင့်တုံဆိုတဲ့သဘောပေါ့။အဲဒါမဲ့စိတ်ကြီးရလဲဟန်ချလှပြီဆိုပြီးတော့ခွန်အားကြီးကြီးလိုက်တဲ့ငါဆိုပြီးတော့ဟန်ရေးပြနေတုံမှာပဲဂျိုးကြီးကျိုးပဲ၏တဲ့။ဘသူကမှလာပြီးဖွေတာမဟုတ်ဘဲနဲ့ကျိုးတာပါနော်။ဒါကိုလဲနောက်ပိုင်းမှာဘသူကမှလာပြီးမဖွေပဲဂျိုးကျိုးရတဲ့အကြောင်းအသေးစိတ်ကိုကျွန်တော်ဆက်လက်အသေးစိတ်ဖော်ပြသွားပါဦးမယ်။အဲ့ဒီလိုသူဂျိုးကျိုးတဲ့အချိန်မှာနောက်ထပ်ဂျိုးကြီးလေးချောင်းပေါက်လာတယ်မိုးကောင်းကင်လေးမျက်နှာကိုမျက်နှာပြုတ်တယ်ဆိုပါလားမိုးကောင်းကင်ကိုမျက်နှာပြုတ်တဲ့ဂျိုလေးချောင်းပါတဲ့နော်ပရမအုပ်ဆုံးတစ်ခုတည်းရှိတဲ့ဂျိုကကျိုးပြီးတော့မှထွက်လာတဲ့ဂျိုလေးချောင်းနဲ့ဖြစ်တယ်မိုးကောင်းကင်ကိုလည်းမျက်နှာပြုတ်တယ်ဆိုတော့သိပြီးတော့မြန်ဟန်ကြနေပြီကောင်းနေပြီမြန်တွားပြီးတော့မထင်ကြပါလိမ့်နဲ့ဂ Greek Empire ကြီးလေးပိုင်းကွဲမယ်ဆက်ပြီးဘယ်အရက်လေးမျက်နှာကိုမှဆက်ပြီးနေမချက်နိုင်တဲ့အခါကျတော့ကောင်းကင်ကိုပဲမျက်နှာပြူပြီးတော့မျက်လုံးကြီးတွေပေကလပ်ဖြစ်နေတာကိုပြောတာပါဒါပေမဲ့အဲ့ဒီဂျိုကြီးလေးချောင်းတဲကမှအခြားသောဂျိုအတက်ကလေးထွက်လာတယ်ဆိုပါလားအဲ့ဒါကလေးကတော့မိုးကောင်းကင်ကိုမျက်နှာမပြူတော့ပြန်ဘူးတောင်မျက်နှာအရှိမျက်နှာตาရသောပြည်ရှိရသူမျက်နှာပြူတယ်အလွန်ကြီးမားလို့လာရပြန်တယ်တဲ့မိတ်ဆွေအပေါင်းတို့ခမညာလူသမိုင်းတန်တရားတဲကဖြစ်ပျက်ပြုပြင်ခြင်းဘောတရားတွေလောကရန်သဘောတရားတွေကိုထင်ရှားပြတ်သားစွာသတိပေးလိုက်တယ်တကယ်ဖြစ်ခဲ့ပါသောကပ္ပသမိုင်းတစ္ဆာအမှန်တွေကိုအမှန်တကယ်မဖြစ်ခင်နှစ်ပေါင်း300လောက်ကလေးကကြိုပြီးတော့ဘုရားသခင်ဖော်ပြပေးလိုက်ခြင်းတွေပါပဲမိတ်ဆွေအပေါင်းတို့သိုးဖြစ်တဲ့မေတိပေရတိခိတုကိုစိတ်ကြီးအလက်ဇန္ဒရာဟာတချောင်းတဲသောဂျူကြီးအဖြစ်နဲ့တကိုယ်တော်အာနာရှင်ကြီးအဖြစ်နဲ့တိုက်ခိုက်ခဲ့တယ် Greek Empire ကြီးအဖြစ်ထူထောင်နေခွန်အားကြီးသောအခါအဲ့ဒီဂျူကြီးကျိုးပဲ့ပါလျော်တဲ့ဘသူတိုက်လို့ဂျူရတာတုံးဘသူမှမတိုက်ပါဘူးနော်ခွန်အားတွေအလွန်ကြီးမားလာတဲ့ဧကရေဘယင်ကြီးအဖြစ်အထွတ်အထိပ်ကိုငငယ်ရွယ်ရွယ်ကလေးနဲ့ရောက်လာတဲ့အလက်ဇန္ဒရာသူဟာစီးရီးယားနိုင်ငံဒမတ်စကတ်မှာတိုင်ကန်လှဲ့လေရင်းနဲ့ဥယောင်ငန်းဖျားယောဂါကိုယုတ်တည်းခန်းစားရပြီးသေသွားခဲ့ရတာကိုကပ္ပသမိုင်းမှာရှင်းရှင်းကြီးတွေ့ရတယ်။တချို့ကြတော့ဘေဘီလုံမှာပြန်ပြီးတော့အနာယူတုံအရက်တည်းအလွန်အကျွံတောက်ပြီးတော့ညတညမှာအဖျားတွေတက်ပြီးတော့ယုတ်တည်းသေတယ်လို့လည်းဆိုပါတယ်။ဘယ်မှာပဲဖြစ်ဖြစ်ဘယ်လိုပဲဖြစ်ဖြစ်သူ့ယောဂါနဲ့သူ့သေခဲ့တယ်ဆိုတာရှင်းနေပါပြီ။ကဲအခုဒံယေလအနာဂတ်ခွန်အားကြီးသောအခါမှာဂျိုကြီးကျိုးပဲ့ဤဆိုတာဟာကွက်တိဖြစ်နေပြီမဟုတ်ဘူးလား။အဲ့ဒီလိုသူ့သေလဲသေရောသူ့ရဲ့ empire ဟာကြည့်ကြလွန်အကြီးလို့ဘသူကမှသူ့လိုနိုင်အောင်မထိနိုင်တော့ဘူးအဲ့ဒီခါမှာဘိုးချုပ်ကြီး၄ယောက်ကနေပြီးတော့၄နေရာခွဲပြီးတော့ empire ကြီးကိုထိန်းလိုက်ရပါတယ်ကျွန်တော်ပြီးခဲ့တဲ့အတိတ်သင်ခန်းစာတွေမှာဖော်ပြခဲ့သလိုကက်ဆန်ဒါဆိုတဲ့ဘိုးချုပ်ကြီးဟာဥရောပတိုက်ပက်ချမ်းကိုအုပ်ချုပ်ရတယ်လိုက်စီမေကတ်ဆိုတဲ့ဘရင်ဟာလိုက်စီမေကတ်ဆိုတဲ့ဘိုးချုပ်ကြီးဟာအာရှမိုင်နာဆီလျူကတ်ဆိုတာကအေရှာတော်လမီကအီဂျစ်နဲ့အာဖရိကာစသည်စသဖြင့်တာဝန်တွေအသီးသီးခွဲဝေယူရတယ်ဆိုတာကိုကမ္ဘာသမိုင်းမှာတွေ့ရပါတယ်။အဲ့ဒီမှာတင်ချိနဲ့အားပြော့နေတဲ့နောက်ထပ်နေပယ်ကြီး၄ခုဖြစ်သွားရတယ်။ဘယ်ဘက်မှဆက်ပြီးတော့နေချက်စရာမရှိတော့တဲ့အတွက်ကြောင့်ကောင်းကင်ကိုပဲပေကလပ်နဲ့ကြည်နေရတဲ့ဂျူလေးချောင်းဆရာဟာအဲ့ဒါတွေပါပဲ။ဒါပေမဲ့ဗျာဒိတ်တော်ဟာဒုံးကြီးအဲ့ဒီအတိုင်းမပြီးသေးပါဘူးနော်။အဲ့ဒီဂျူလေးချောင်းတဲကမှတချောင်းသောဂျူအတက်ကလေးသေးသေးကလေးထွက်လာပြီးတဲ့နောက်အဲ့ဒီဂျူကလေးကျတော့တောင်မျက်နှာအရှိမျက်နှာနဲ့ပါရသောပြည်ကိုမျက်နှာပြုတ်လာတယ်ဆိုပြီးတော့ဒံယေလယူပါယုံခန်းစားရပါတယ်အလွန်ကြီးမားခြင်းသို့ရောက်လာတယ်ဟုတ်ပါတယ်အဲ့ဒီဂျူလေးဂျူတဲကတတရဂျူဆီလျူကတ်ရဲ့အာရှနေမီတဲကမှထပြီးတော့အတက်ပေါက်လာတဲ့ဂျူပဲဖြစ်ပါတယ်အခန်းကြီး9ထဲကဇရုထသားရဲတဲကဂျူငင်းနဲ့မမှားကြပါနဲ့နော်အခုအပိုင်းဟာခရစ်တော်ကြွလာတော်မူခြင်းအကြောင်းကိုမဖော်ပြသေးတဲ့ကမ္ဘာသမိုင်းဆိုင်ရာအချက်များကိုသာဖော်ပြနေခြင်းဖြစ်ပါတယ်။ Seleucus ရဲ့လေးစိတ်ကွဲ Greek Empire အာရှအပိုင်းကမှအတက်ကလေးထူးထူးခြားခြားထပ်ပြီးထွက်လာတာကတော့တခြားမဟုတ်ပါဘူး။ Syria နိုင်ငံတော်ပဲဖြစ်ပါတယ်။ဇရုထမြောက် Antiochus ဆိုတဲ့ Syria ဘုရင်အကြောင်းကိုဖော်ညွှန်းခြင်းဖြစ်ပါတယ်။ Antiochus the Great ဆိုတဲ့ဘုရင်အသားဖြစ်ပါတယ်။Antiochus Epiphanes လို့လေကျွန်တော်တို့ကသမိုင်းကဖော်ပြထားပါတယ်ယူသွနေသောဘရင်လို့ပြောယူရလောက်အောင်ရက်ဆက်ကြမ်းကြုတ်လှသောဧကရေဘရင်တစ်ပါးဖြစ်လာပါတယ် BC 185ခုနှစ်မှာ Syria အာဏာကိုရယူပြီးတော့တောင်မျက်နှာဖြစ်တဲ့ Jordan နဲ့ Arab နယ်မြေတွေအရှိဘက်အာရှကုန်းတွင်းပိုင်းဒေသတွေကိုဝင်ရောက်တိုက်ခိုက်ခဲ့တယ်နောက်ဆုံးမှာတော့အဓိကအားဖြင့်ပါရသောပြည်ဆိုတာကိုရန်လုတော့တာပါပဲဟုတ်ပါတယ်အရာဟာမျက်မှောက်ခေအစ္စရေလကိုဆိုလိုခြင်းဖြစ်ပါတယ်။အဲ့ဒီ Antiochus Epiphanes ရဲ့ခေတ်မှာတော့ဣသရေလဟာငိုတဲ့ကမင်းဆက်တွေမရှိတော့တဲ့အချိန်။ငိုတဲ့ကတိုင်းပြည်ကပေါင်းကနင်းဖြစ်နေရတဲ့အချိန်။ယောမရဲ့တခိအောက်မှာဆက်ပြီးတော့နင့်မွန်းနေရတဲ့အချိန်။ Antiochus အကြီးအကျယ်ဝင်ပြီးတော့တိုက်တာကိုခံရတော့တာပါပဲ။အဲ့ဒီမှာတင် Syria ဟာ Empire အသေးစားကလေးတစ်ခုကနေပြီးတော့အဲ့ဒီအရှိလေပိုင်းဒေသမှာအကြီးအကျယ်ဗိုလ်ကျဆူမှုခဲ့တယ်။ဂျူးမုန်ဒီရေးတွေအကြီးအကျယ်ကြွေးကြော်ခဲ့တယ်။ယေရုရှလင်ကိုဝင်စီးပြီးတော့သွေးချောင်းစီးအောင်တိုက်ခိုက်သတ်ဖြတ်တယ်။ယေရုရှလင်ဗိမာန်တော်ကြီးကိုဖျက်ဆီးပစ်တယ်။ယောမသားတွေကိုကိုယ်ရက်ဂျူပီတာနတ်ကြီးကိုဗိမာန်တော်တဲ့အထိတီးပြီးတော့ဂျူးတွေကိုအတင်းဥချခိုင်းတယ်။အဲ့ဒါနဲ့ပဲဣသရေလသူရဲကောင်းယေပရောဟိတ်မင်းမျိုးဖြစ်တဲ့မက်ကပီးစ်ဥဆောင်တဲ့တော်လှန်ရေးကြီးတွေမင်းမဲ့တိုင်းပြည်ကျွံဘဝရောက်ဣသရေလတို့ဟာယောမနဲ့ဆီးရီးယားကိုပုံကန်ချမ်းသာမှုကြီးတွေအကြီးအကျယ်ဖြစ်ခဲ့တယ်ဆိုတာဟာသမိုင်းအထင်ရှားပဲဖြစ်ခဲ့ပါတယ်။ အဲ့ဒီအချိန်မှာအန်တီယိုကပ်စ်ဟာဂျူးကိုဘလောက်စော်ကားတယ်ဖျားသခင်ကိုဘလောက်တောင်မယုံမသိလုပ်တယ်ဆိုတာကိုတချို့မှတ်တမ်းတွေအရရှေးပြညတ်တော်တွေတဲကအကြီးအကျယ်ပိတ်ပင်ထားတဲ့ဝက်သွေးတွေနဲ့တောင်မှဗိမာန်တော်ရဲ့တစားပလာတွေကိုအတင်းလောင်းပြီးတော့ထည့်စီခဲ့တယ်ဆိုပြီးတော့အဲ့ဒီမှတ်တမ်းတွေမှာကျွန်တော်တို့တွေ့ရပါတယ်ဟုတ်ပါတယ်မိတ်ဆွေအပေါင်းတို့ဒံယေလအနာဂတ်ကျမ်းဟာအငယ်92အတွင်းမှာအခုလိုဆက်လက်ဖော်ပြထားပါတယ်သေချာစွာနားဆင်ကြည်စီခြင်းပါတယ်ထိုဂျိုလေးချောင်းတဲတွင်တချောင်းတဲကအခြားသောဂျိုတက်တချောင်းပေါက်ပြန်၍တောင်မျက်နှာသို့၎င်းအရှိမျက်နှာသို့၎င်းဖာယာသောပြည်သို့၎င်းမျက်နှာပြွ့၍အလွန်ကြီးမားခြင်းသို့ရောက်လေ၏ကောင်းကင်ဘူဂျီတိုင်အောင်ကြီးမား၍ထိုဘူဂျီအချို့တို့နှင့်ကျဲအချို့တို့ကိုမြေသို့ချ၍နင်းလေ၏ထိုမျက်မကဘူဂျီသခင်တိုင်အောင်ထောင်သွားခြင်းကိုပြုလျက်နေရဲ့အစဉ်ပြုသောဝတ်ကိုပေး၍သန့်ရှင်းရာဌာနတော်ကိုရှုံချလေ၏အပြစ်များသောကြောင့်နေရဲ့အစဉ်ပြုသောဝတ်နှင့်တကွဘိုးကြီးကိုလည်းထိုကြူသည်ရ၍သမာတရားကိုမြေသို့နှိမ့်ချ၏ထိုသို့ပြု၍အောင်မြင်ခြင်းသို့ရောက်လေ၏ကောင်းကင်ဘိုးကြီးတိုင်အောင်ကြီးမားခဲ့တယ်တဲ့ဟုတ်ပါတယ်အဖဖျားသခင်ရဲ့ကျင်းဝတ်တော်မူရာအရက်ကိုတောင်တက်ပြီးတော့ညစ်တီးညစ်ပတ်တီလုံဝန်တဲ့အတွက်ကြောင့်မိုက်အားကြီးမာခဲ့တာကိုဆိုလိုတာပဲဖြစ်ပါလေထိုဘူကြီးအချို့နှင့်ကျဲအချို့တို့ကိုမြေသို့ချ၍နင်းချီ၏တဲ့မိတ်ဆွေအပေါင်းတို့ခမညာရွေးကောက်တော်မူသောလူမျိုးတော်နှင့်ယုံကြည်သူလူသားအပေါင်းတို့ကိုဖျားသခင်ကဘလောက်တောင်တင်စားဖို့ကြည့်ခဲ့တယ်ဆိုတာကိုသတိပြုမိကြပါစားထိုဘူကြီးအချို့နှင့်ကျဲအချို့တဲ့ဒါမဲ့အဲ့ဒီလိုတင်စားခဲ့တဲ့လူမျိုးတော်ကောင်းကြီးပေးခဲ့တဲ့လူမျိုးတော်ကိုပဲဘလောက်အထိနှိမ့်ချပြန်တယ်ဆိုတာကိုလည်းမြင်နိုင်ပါတယ်။တန်ရှင်းသောဌာနတော်ကိုရှုံ့ချတယ်တဲ့။ရှုံ့ချပါစီရပါတယ်။ဖျားသခင်ကဒီလိုပဲသူ့အရင်ကဘာဘူးလုံကိုလည်းဗျာဒိတ်တွေအနာဂတ်တိတွေနဲ့ပဲအခိုင်အမာဒီလူမျိုးတော်ကိုရှုံ့ချခွင့်ပေးခဲ့သေးတာပဲမဟုတ်ဘူးလား။အခုလည်းပဲဂျိုလေးချောင်းဆိုတဲ့ Greek စိတ်ကြီးရဲ့မစွန်းမပန် Empire လေးစိတ်ကွေးတဲ့ကနေပြီးတော့မှဘုံမဟုတ်ပတ်မဟုတ်ဂျိုအသေးစားကလေးထွက်ပေါ်စီမယ်။အာကြည့်စီမေသူ့ကိုတောင်တက်ပြီးတော့စော်ကားအောင်မေဆရာတွေ့ကိုဗျာဒိတ်တော်များနဲ့ပင်းပြင်းကြိုတင်ခွင့်ပြုလိုက်တာပဲဆိုတာဟာရှင်းနေပါပြီအပြစ်များသောကြောင့်တဲ့အတိကရအချက်ကြီးအခုမှပေါ်လာပါတယ်အထင်မသေးပါနဲ့နော်အဲ့ဒီအပြစ်များတာကြောင့်ဟန်ကြဘုံတွေကိုကြားနိုင်ပါတယ်အဲ့ဒီအပြစ်များတဲ့အတွက်ကြောင့်ပဲဗိမာန်တော်ကြီးကိုသူဟာရှုံ့ချနိုင်ပါတယ်နေ့ရက်အစဉ်ပြုသောဝတ်တုကိုလည်းကြိုက်တယ်လို့ပြောင်းပြစ်နိုင်တယ်ပြညတ်တော်မှာကြက်ကြက်တဲတဲတားမြေထားတဲ့ဝက်သွေးတွေနဲ့ဗိမှန်တော်ကိုညဉ့်ဉန်းစီနိုင်နေပြီးတော့သမာတရားကိုတော်မှာမြေသို့နှိမ့်ချလိုက်ပေးတယ်ဆိုပါလားဟုတ်ပါတယ်ကြမ်းမှာပြည်ပြည်ချာပြန်ပြီးတော့နาศင်ကြည့်စီခြင်းပါလေအပြစ်များသောကြောင့်နေ့ရဲ့အစဉ်ပြုသောဝတ်နှင့်တကွဘူကြီးကိုလည်းထိုကြူသည်ရ၍သမာတရားကိုမြေသို့နှိမ့်ချ၏ထိုသို့ပြု၍အောင်မြင်ခြင်းသို့ရောက်လေ၏တဲ့အဲ့ဒီလိုဗျာဒိတ်တော်ချထားပေးခဲ့ပြီမဟုတ်ဘူးလားအနာဂတ်ပြုခဲ့ပြီးပြီမဟုတ်ဘူးလားဒီအတိုင်းပဲမလွဲမသွေဖြစ်ကိုဖြစ်ရမှာပေါ့ဒါရီအကုန်လုံးဟာအမှန်တကယ်ဖြစ်ပေါ်မလာခင်နှစ်ပေါင်း300ကျော်ခန့်ကတည်းကကြိုတင်ပြီးဖော်ပြထားတာတွေပါမိတ်ဆွေဂျိုတစ်ချောင်းနဲ့စိတ်ကြီးဆိုတာကြတော့နှစ်200ခန့်ကကြိုတင်ဖော်ပြပါတယ်ဂျိုနှစ်ချောင်းနဲ့သိုးကြီးအကြောင်းကိုတော့နှစ်အနည်းငယ်လောက်မှတင်ကြိုပြီးတော့ဖော်ပြထားတယ်ဆိုတာတွေ့ကိုကျွန်တော်တို့ဟာရင်သက်ရှုမောပွေနားဆင်ခဲ့ကြပြီပါပြီတခုမှကိုယ်ပြာချာနာခြင်းလွဲမှားခြင်းမရှိခဲ့ပါဘူးမိတ်ဆွေအပေါင်းတို့အခုလိုအပြစ်များလာတဲ့လူမိုက်တယောက်ရဲ့အောင်မြင်ခြင်းတွေကိုဆင်ခြင်ရင်းနဲ့နေပုတ်ခတ်နေစာကိုဘုရားသခင်ချထားပေးတဲ့ဗျာဒိတ်တော်တွေကိုကျွန်တော်အောက်မေ့မိပါတယ်နေပုတ်ခတ်နေစာမင်းကိုအေယာမသစ်ပင်ကြီးအဖြစ်ငါကောင်းကြီးပေးခဲ့ပြီးပြီဒါပေမဲ့မင်းငါအကြောင်းကိုမသိသေးတဲ့အတွက်သိအောင်လှုပ်ရအောင်မဟေဆိုပြီးတော့ချပေးခဲ့တဲ့ဗျာဒိတ်ဖြစ်ပါတယ်ဒံယေလအနာဂတ်ကျမ်းအခန်းကြီး၄အငယ်73ကနေ79အတွင်းမှာအခိုင်အမာတွေ့ကြရတဲ့ဗျာဒိတ်တွေဖြစ်ပါတယ်။အိပ်ပျော်၍မြင်မဲ့စဉ်တဖန်ငါကြည့်ရှုပြန်လျှင်သစ်ပင်ဆောင်ကြီးဟုသောတန်ရှင်းသူတယောက်သည်ကောင်းကင်မှဆင်းလာ၍သစ်ပင်ကိုလှဲလော့အခက်တို့ကိုခုတ်လော့အသီးအရွက်တို့ကိုလှုပ်ချွေလော့တရိတ်ဆန်တို့သည်သစ်ပင်အောက်ကထွက်၍ငှက်တို့သည်လည်းအကိုင်းအခက်ထဲကထွက်သွားကြစီ။သို့တော်လေမြေ၌စွဲသောအမြင့်နှင့်တကွသစ်ငုတ်ကိုခြွင်ထား၍တန်ကျူကျေးဝါကျူးနှင့်ချီနှောင်တကဲ့သို့နှုသောမျက်ပင်ဒင်း၌ရှိစီလောခုနှစ်နှစ်ပတ်လုံးမိုးဆွခြင်းကိုခံ၍တရိษံတို့နှင့်အတူဆက်ဆံလျက်မျက်ပင်ကိုစားစီလောလူစိတ်သဘောပြောက်၍တရိษံစိတ်သဘောနှင့်ပြည့်စုံစီလောအကြောင်းမူကားအမြင့်ဆုံးသောဖျားသည်လောကီနိုင်ငံကိုအုပ်စိုးတော်မူသည်ကို၎င်းပေးလိုသောသူတို့အားပေးတော်မူသည်ကို၎င်းယုံမာသောသူတို့ကိုချီးမြှောက်၍နိုင်ငံတော်ကိုအပ်ပေးတော်မူသည်ကို၎င်းသတ္တဝါတို့သိနာလျက်သောအခွင့်ရှိစီခြင်းကသစ်ပင်ဆောင်တို့သည်ဤသို့စီရင်ကြပြီ။သ သင်ရှင်းသူတို့သည်အမိန်တော်ကိုပေးကြပြီဟုဟစ်ကြော်လေ၏မိတ်ဆွေအပေါင်းတို့တကယ်လို့သာအဲ့ဒီတရားသဘောကိုသိပြီးတော့သူအခွင့်ပြုခဲ့တဲ့အရာတွေကိုသူပြန်နှုတ်တဲ့အချိန်စာကလေးကိုအမွေးနှုတ်တာနဲ့ပို့ပြီးတော့ဆိုးရတယ်စက္ကန့်ပိုင်းအတွင်းဘဝတုံးတတ်တယ်ထာဝရအသက်ကနေထာဝရအပြည့်ကိုရင်ဆိုင်ရတတ်တယ်ဆိုတာတွေကိုသာသိနိုင်မယ်ဆိုရင်တော့ဒီလူမိုက်နဲ့တကွသမိုင်းခေတ်အသီးသီးကလူသားကြီးအပေါင်းတို့ဟာဒီလိုအမိုက်ဇက်တွေကိုအဆက်ဆက်ခင်းခဲ့ကြလိမ့်မယ်မဟုတ်ဘူးလို့ကျွန်တော်တွေးမိတဲ့အကြောင်းလေးစားစွာတင်ပြလိုက်ပါရစေ
။ဒေါက်တာထွန်းမြတ်၏စီစဉ်တင်ဆက်တဲ့တင်ပြတော်တမချန်းအစီအစဉ်ဖြစ်ပါတယ်။နောက်တစ်ချိန်အစီအစဉ်မှာခရိယံတမချန်းရဲ့ဓမ္မဟောင်းချမိုင်းတွေကဒန်ယီလအနာဂတ်တိချအခန်းကြီး၈အခန်းငယ်73ကနေအခန်းငယ်29အထိကိုလေ့လာမှဖြစ်တဲ့အတွက်စောင့်မျှော်နားဆင်နိုင်ပါတယ်။